မြန်မာပြည်ရဲ့အခြေအနေဟာဒေတာတွင်မှရောနိုင်ငံတကာကိုပါချင်းချောင်းနေတဲ့အနေအထားဘာမှမရှိပါဘူးမြန်မာပြည်သူတွေကိုကိုယ်တိုင်ပြည်ရေးကိုယ့်ဘာသာကိုယ်ကန့်ကွယ်ပြင်ဆင်ခွင့်ပေးတယ်မှာလေလို့တရုတ်ပြည်ကထင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ဒီကနေ့ပြုလုပ်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ရှင်းကန်ကနေပြောခဲ့တာပါတရုတ်ပြည်ကို၃ရက်ကြာလျော့လာခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာကြံပေးရာရှိမစ္စတာအိဗရာဟင်ဂမ်ဘရီနဲ့တရုတ်ဆွေရာရှိတွေလက်ရှိမြန်မာပြည်ကအခြေအနေတွေကိုသုံးသပ်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုလည်းမစ္စတာရှင်းကန်ကနေပြောဆိုခဲ့ပါတယ်။နောက်ပြီးတော့မစ္စတာဂမ်ဘရီဟာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလက်ထောက်နိုင်ငံသားရေးဝန်ကြီးတို့နဲ့မြန်မာပြည်အကြောင်းကိုပြောဆိုခဲ့ကြတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာသူထုတ်ပြောပါတယ်။အခုမစ္စတာကမ်ဘရီဟာမြန်မာပြည်ကြောင်းဆွေးနွေးဖို့အတွက်အိန္ဒိယနိုင်ငံမှာရောက်ရှိနေပါပြီ။ပြီးလို့ရှိရင်ဂျပန်နိုင်ငံကိုသွားပြီးတော့မြန်မာပြည်ကြောင်းဆွေးနွေးဦးမှာပါ။မြန်မာပြည်ကိုလည်းမကြခင်မှာသူထွက်လာဖို့ရှိတယ်လို့ကုလသမဂ္ဂဘက်ကနေပြောပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူမရီအိုကာဘဲကမစ္စတာကမ်ဘရီရဲ့မြန်မာပြည်ဆိုင်ရာခီးစဉ်နဲ့ပတ်သက်ပြီးတော့အခုလိုရှင်းပြထားပါတယ်။
Any effort to promote positive changes in Myanmar is going to require not only direct dialogue with the government and people of the country, but also
ဒီမှာတော့အပြည့်အစုံဆောင်တဲ့တိုးတက်မှုတွေဖြစ်ထွန်းလာစေဖို့ဘလို့ကြိုးပမ်းမှုမျိုးမစိုးအစိုးရအပါအဝင်ပြည်သူလူထုနဲ့တိုက်ရိုက်ဆွေးနွေးဖို့တာမကစိတ်ဝင်စားမှုရှိတဲ့နိုင်ငံအားလုံးကျမတို့ရဲ့ကြိုးပမ်းမှုတွေကိုကူညီပေးနိုင်ဖို့အလားအလာရှိတဲ့လူပုဂ္ဂိုလ်အားလုံးနဲ့တွဲဆောင်ဆွေးနွေးဖို့လိုအပ်ပါတယ်
မစ္စတာကမာရီဟာမြန်မာပြည်ဒီမိုကရေစီထွန်းကားရေးနဲ့လူ့ခွင့်ရေးတွေကာကွယ်ပေးဖို့ကုလသမဂ္ဂဘက်ကနေကြိုးစားနေတဲ့အရာရှိတစ်ယောက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမြန်မာပြည်ကိုသူရောက်လာခဲ့ပြီးတော့စစ်ဆိုးရခေါင်းဆောင်တွေနဲ့ရောအဖမ်းဆီးခံရတဲ့ဒေါက်တာဆန်းစုကြည်နဲ့ရောသူတွေ့ဆုံပြောဆိုမှုတွေရှိခဲ့ပါတယ်။ဒါပေမဲ့ထူးခြားတဲ့ရလဒ်တွေထွက်ပေါ်လာတာတော့မတွေ့ရပါဘူး။